ဩဂုတ်လ30ရက်နေ့ကစပြီးရေကြီးတဲ့ဒဏ်ကိုခံနေရတဲ့မြောက်ကိုရီးယားနိုင်ငံအတွက်လူပေါင်း2သိန်းလောက်ပါဝင်မဲ့ကြီးမားကျယ်ပြန့်တဲ့ကယ်ဆယ်ကူညီရေးတွေလှုပ်ဆောင်နိုင်ဖို့ကြိုးစားနေကြပါတယ်။အဲ့ဒီရေဘေးဒဏ်ကြောင့်လူပေါင်း140လောက်သေဆုံးခဲ့ရတယ်လို့ပျောက်ဆုံးနေသူကလည်း400လောက်ရှိတဲ့အပြင်အိုးအိမ်ရွှေ့ပြောင်းနေရသူကသိန်းနဲ့တောင်းနဲ့ချီရှိနေတာပါ။အိမ်တွေနဲ့အိုးအိမ်ပစ္စည်းတွေရေထဲမျောပါကုန်ပြီးလူပေါင်း6သိန်းလောက်ဟာတောက်သုံးရင်မရှိဘဲနေနေကြပါတယ်။ဒါအပြင်စိုက်ပျိုးသီးနှံတွေလည်းပျက်စီးကုန်ပြီးကျန်းမာရေးစောင့်ရှောက်ကုသပေးသူလည်းမရှိဘဲဖြစ်နေကြတဲ့အတွက်အရေးပေါ်အကူအညီလိုအပ်နေသူပေါင်းက3,000-4,000လောက်ရှိနေတာပါ။အိမ်တွေနဲ့ကျောင်းတွေအပါအဝင်သိန်းနဲ့တောင်းနဲ့ချီတဲ့အဆောက်အဦတွေဟာတချို့တစိမ့်တစ်ပိုင်းပျက်စီးခဲ့ရပေမဲ့တချို့ကတော့လုံးဝပျက်စီးသွားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံမှာအခြေခံအဆောက်အုံတွေညံ့တယ်လို့တစ်တော့ပြုံးပြီးပြတ်တုံးမှုကလည်းကြီးမားတဲ့အတွက်ရေကြီးရေရှမ်းတဲ့ဒဏ်ကိုအတော်ခံစားနေရတာဖြစ်ပါတယ်။မြောက်ကိုရီးယားကရေဘေးဒဏ်တင့်သူတွေအတွက်နားခိုစရာနေရာရဖို့အတွက်အရင်ရှာပေးနေရပေမဲ့တကယ်တမ်းအဓိကစိုးရင်စရာကောင်းလောက်အောင်လိုအပ်နေတာကတောက်သုံးရေတန့်ဖြစ်တယ်လို့ပြုံရမ်းမှာရှိတဲ့နိုင်ငံတကာချစ်ချင်ဤအဖွဲ့အကြီးကခရစ်စတိန်းကပြောပါတယ်။